မွန်ပြည်နယ်ရေးမြို့မှာမြို့မရဲစခန်းမှုပါတဲ့ကားတိုက်ခိုက်ခံရတဲ့အတွေ့စခန်းမှုအပါအဝင်3ဦးသေဆုံးသွားပါတယ်မနေ့ပိုင်းတိုက်ခိုက်မှုဖြစ်အပြီးလုံခြုံရေးတင်းကျပ်ထားတယ်လို့ဒေသခံတွေကပြောဆိုပါတယ်ရေးမြို့ကနောက်ဆုံးသိရတဲ့အခြေအနေတွေကိုတော့မတ်စုမွန်ကဆက်ပြီးပြောပြမှာပါခင်ဗျာ
ဒီကနေ့နိုဝင်ဘာလ23ရက်နေ့မနက်8နာရီကျော်လောက်ကမွန်ပြည်နယ်ရေးမြို့အထွတ်ဘက်ကျုံလောင်းရွာတင်နာမှာစခန်းမှုစီလာတဲ့ကားတစ်စင်းပြစ်ခတ်တိုက်ခိုက်ခံရလို့ရေးမျိုးမရဲစခန်းမှုနဲ့တပ်ဖွဲ့ဝင်2ဦးစုစုပေါင်း3ဦးသေဆုံးခဲ့ပါတယ်စခန်းမှုစီလာတဲ့ကားကိုလည်းမိရှို့ဖျက်ဆီးသွားပုံရတယ်လို့ဒေသခံတွေကပြောပါတယ
်စခန်းမှုနဲ့လိုက်တဲ့တရား2ယောက်ကျုံလောင်းရွာတင်အဝင်ဒီမှာပြစ်ခတ်ခံရကားမိရှို့ကတော့သူတို့ဗာကော်ဒီကမီးလောင်သွားတာပါ
မနေ့ပိုင်းတော့ကအဲ့ဒီတိုက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့မြို့အဝင်အထွက်ဂိတ်တွေမှာအစစ်အစစ်တင်းကျပ်နေတယ်လို့မြို့ရင်းမှာလည်းအသွားအလာကျဲသွားတယ်လို့နောက်မြို့ခံတအူးကလည်း VOA ကိုအခုလိုပြောပြပါဗျ
။စခန်းမှုတယောက်ရဲ့ရဲတပ်သား၃ယောက်လောက်ဖြစ်တော်တယ်လို့ပြောရတယ်။ဟိုကားပါမိစုသားလို့ပြောကြတယ်ဗျာ။ဟိုကိုယ်တိုင်တော့တွေ့ရတော့မဟုတ်သေးဘူးပေါ့။အတန်တော့အကျယ်ကြီးပဲရင်းမျိုးသင်းတို့လောက်ကအကုန်ပြောင်းတော့တော့လာလို့မရှိတော့ဘူး။ရာကြီးမှာတော့စစ်သေးတော့ဗောဒါမဲ့မြို့ထဲမှာတော့မစစ်သေးသေးဘူးပဲစစ်ကားတွေတော့တော်လာတယ်ဟိုကား3လေးစီးတော့သူတို့တော်လက်ပက်တာဗောမြို့ပြန်မှာတော့ခဏခဏဖြစ်တယ
်ကျုံလောင်းရွာတဲ့ဟာရေးမြို့ရဲ့အထွက်ဖက်မော်လမြိုင်ရေးဒဝဲကားလက်မကြီးပေါ်မှာတည်ရှိနေတာပါရေးမြို့နယ်အခြေဆိုင်ခလာရ61ချင်းမြန်တရင်နဲ့ရေးတရားကြီးဂိန်းနာကနေပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေဟာမော်လမြိုင်ရေးတဝဲကားလက်မကြီးပေါ်မှာရှိတဲ့မြို့ဝင်ထွက်ဂိတ်တွေကိုစစ်ဆေးမှုတင်းကျပ်နေပါတယ်။နယ်ဝေးခရီးသင်ကားတွေဆိုရင်ခရီးသွားပြည်သူတွေကိုလမ်းစင်းလျှောက်ခိုင်းပြီးတော့စစ်ဆေးမင်းမြတ်မှုတွေလုပ်တယ်လို့ဆိုင်ကယ်နဲ့သွားလာသူတွေကိုလည်းစစ်ဆေးနေတယ်လို့ပြောပါတယ
်။ဖြစ်စဉ်ဖြစ်ပြီးတော့ဘုံဘုံတော့မြို့မှာလည်းသူတိုင်းချသွားတော့နော်။လူသွားလာလူကနေတယ်ပြီးတော့ကြာရင်ဒီမြို့ဝင်ထွက်တွေတော့ခန္ဓာနဲ့ပဲပြန်တင်းကျပ်ပြီးတော့စစ်ဆေးရပါ။ဆိုင်ကယ်ဆိုရင်တော့ဖိနိုင်ကောင်စစ်တယ်ပေါ့နော်။မတင်ရတာဆိုတော့ကျွန်တော်ဟိုသူတို့ခုရှာတိချာလို့တော့အဲ့လားပဲအဲ့လိုဖြစ်စဉ်တွေဖြစ်ပြီးဆိုတော့ကျွန်တော်လည်းတတိယရတဲ့တော့အတလားပဲလို့
ရေးမြို့မှာရှိတဲ့မြို့မရဲစခန်းအပြင်အစိုးရရုံးတချို့မှာအရင်တုန်းကလည်းပောက်ကွဲမှုတွေပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့ဘူးပါတယ်ဒီကနေ့မနက်ပြစ်ခတ်မှုကိုတော့ရေးဘလူးအဖွဲ့ကသူတို့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့လူမှုကွန်ရက်ပေါ်မှာသတင်းထုတ်ပြန်ခဲ့ပါတယ်အခုလိုမျိုးရေးမျိုးမှရဲစခန်းမှုတည်ဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအခုချိန်အထိသုံးတရားသတင်းထုတ်ပြန်တာမရှိသေးပါဘူးရှင
်။ဒါကတော့မွန်ပြည်နယ်ရေးမျိုးမှကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွေ့ရဲမှုအပါအဝင်ရဲ3ဦးတည်ဆုံးသွားခဲ့တဲ့သတင်းကိုမတ်စုမွန်ပြောပြပေးခဲ့တာဖြစ်ပါတယ်။